မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာရယူထားပြီးရပောင်းတရားကျော်လာတဲ့အထိဆက်နာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနိုင်ငံတော်ဝန်နေရာနဲ့ဆက်ရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေသေးပါဒီကနေ့မနေ့ပိုင်းမန္တလေးမြို့ကပညာရေးတပိတ်စစ်ကြောင်းအပါအဝင်စုပေါင်းဆန္ဒပြတပိတ်ကိုအင်စည်းကားနဲ့လာရောက်ဖမ်းဆီးလို့ပညာရေးဝန်ထမ်းဆရာဆရာမတချို့အပါအဝင်လူ30ထက်မနည်းအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြပါမယ်
ဒီကနေ့မနက်ပိုင်းကမန္တလေးကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းကဆရာဆရာမတွေပါဝင်တဲ့ပညာရေးတပိတ်စစ်ကြောင်းအပါအဝင်စစ်ကြောင်းတွေစုပေါင်းထားတဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီရဲ့လက်နက်ကင်တပ်တွေဘက်ကနှစ်ဖက်ပိတ်ပြီးတော့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒီလိုပြစ်ခတ်ဖြိုခွဲပြီးတော့ဆန္ဒပြတဲ့သူ30ကျော်လောက်ကိုရိုက်နှက်ဖမ်းဆီးသွားတယ်လို့ဒီကနေ့တပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ။ကျွန
်တော်တို့တပိတ်စစ်ကြောင်းဆွတ်တော့ဗျာ။ဆွတ်ပြီးကြောက်ပြီးတော့ဘာမနေ့တတလာမှာအဲ့ဒီတနက်ပေါက်ပြီးတော့ဟိုရက်ဝတ်တွေနဲ့အဲ့ဒီကနေရောက်လာပြီးတော့ချိုးခွဲတာကိုအဲ့တော့ကျွန်တော်တို့အုပ်ကြီးရတယ်ကြီးရတော့ခုဟိုမိသွားလဲတော်တော်များများ30ကျော်တော့ခံမှန်းကြီးကျွန်တော်သိရတယ်ဗျအဲ့တော့မိန်းကလေးလည်းပါပါတယ်ဗျကြပြလေးလည်းပါတယ်စိုက်ကယ်ရတော့အစီး80လောက်သူတို့သိသွားတယ်လာတာကသူတို့နှစ်ဖက်နှစ်ပိတ်ပြီးဒါဖမ်းတာခဲ့အဲ့ဖမ်းမိတဲ့လူတနေရာအဲ့လမ်းပေါ်တနေရာဆူခိုင်းပြီးတော့ဟိုလက်နောက်ပြပြီးတော့ခေါင်းငုတ်ခိုက်တယ်အဲ့ခေါင်းမော့ပြီးကြည့်ရလူကိုလိုက်တာကျွန်တော်တို့ဝီယူဟိုင်ရကျွန်တော်တိထားတယ်ဗ
ျတပိတ်စစ်ကြောင်းမှာဆန္ဒပြနေတဲ့သူတွေကိုလာရောက်ဖမ်းဆီးရမှာတော့ယူနီဖောင်းဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေအပြင်အရက်ဝင်းတဲ့လူတချို့ကပါတနက်တွေကင်ဆောင်ထားပြီးတော့ဖမ်းဆီးခံထားရသူတွေကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းတချို့လည်းလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့နေပါတယ်ဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဆက်မှုစုပေါင်းတပိတ်တန်ကတမကတပိတ်နဲ့မန္တလေးမြို့ကတခြားတပိတ်တွေကတော့အောင်အောင်မြင်မြင်နဲ့ပဲလူစုခွဲနိုင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကသမိုင်းလန်းစုံမှာမြို့နယ်ပေါင်းစုံစုပေါင်းတပိတ်တွေနဲ့ခြိတက်ဆန္ဒပြခဲ့ပါတယ်။ရက်ကွက်မြို့နယ်အလိုက်စုပြီးတော့ဆန္ဒပြနေကြတာတွေလည်းရှိပါတယ်။ဒီကနေ့မနက်ပိုင်းကအင်းစိန်မြို့နယ်မှာရက်တရာကျော်လဲ$10နေမဲ့အင်းစိန်ဆိုတဲ့ကြွေးကြော်သံနေနဲ့ခြိတက်ဆန္ဒပြခဲ့ကြတယ်လို့အင်းစိန်တပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ်
။အင်းစိန်မြို့နယ်မှာလည်းမနက်ပိုင်းက9:00လောက်ကတပိတ်စစ်ကြောင်းတစ်ခုထွက်ပြတယ်။လူငယ်တရားဝင်တော့ရှိမယ်။ပြန်လာရင်တပ်ဆိုင်ကြွေးကြော်သံနေလည်းပါပြီးတော့ရက်တရာတတိယကျော်လဲ$10နေမဲ့ရေးစိန်ရန်ကုန်ရေးစိန်ဆိုပြီးတော့ကြွေးကြော်သံနေလည်းရှိရဲ။ဖမ်းဆီးကြရပါရောမရှိဘူးရက်ကွက်ထဲမှာအဲလှည့်ပြီးရက်ကွက်အတွင်းနဲ့လည်းပေါ့နော်လှည့်ပြီးတော့ကြောက်ကြတဲ့ပုံစံမျိုးလေးထွက်ခဲ့ရတော့ဟုတ်ကဲ့ပြီးတော့တခြားနေရာတွေမှာတော့ကျောင်းကျောင်းလိုကြီးနေတယ်လို့ပေါင်းပြီးတော့ဒီနားတမိုင်းလဲတော့မှာမမိတယ်ဘာမှထွက်ခဲ့တဲ့စပိတ်ထကြောင်းတွေကြီးနေတာနေရာတော့တော့ကောင်းတယ်ဟိုဟိုရန်ကုန်သားတွေရန်ကုန်သားတွေနဲ့အင်းယူနိုက်ပါမယ်ဟိုနေစိတ်ပါမယ်နောက်ပြီးနားတခြားမျိုးနဲ့မရန်ဝဲလို့ပါလို့ပြောပါတယ်ဒီနေ့သူပေါ်ပြောလေဆက်ကနေဒီဘက်မှာတပိတ်တရားတခုလည်းကြည့်ပါလေ
အလားတူပဲရန်ကုန်မြို့ကတခြားနေရာတွေမှာလည်းလုံခြုံရေးအင်အားတင်းကြပ်နေတဲ့ခြားကပဲလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေဆက်ပြီးရှိပါတယ်ဆရာနာရှင်စန့်ကျင်ရေးကြွေးကြော်ကြတဲ့လူငယ်တွေရဲ့မိနစ်ပိုင်းတပိတ်အပြီးမှာပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာပြင်မယ်လို့ဖမ်းဆီးခံရတာတော့မရှိခဲ့ပါဘူးစေုပ်ချုပ်ရေးနယ်မြေဖြစ်ကြီးညာထားတဲ့လှိုင်သာယာမြို့နယ်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကင်းလှည့်နေတဲ့ကြားကပဲလူငယ်တချို့ကပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်။မနေ့တုန်းကတော့တဝဲဘက်မှာတပိတ်စစ်ကြောင်းမထွက်ခင်မှာပဲဖြိုခွဲခံရလို့လူ15ဦးဖမ်းခံခဲ့ရပါတယ်။ဒါပေမဲ့လည်းဒီကနေ့မှာတော့လူဝင်က30လောက်ပါဝင်တဲ့တဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းဟာစစ်ကောင်စီလက်နက်ကင်တပ်တွေကအကြမ်းဖက်ပစ်ခတ်လို့တေဆုံးမှုတွေဖြစ်ခဲ့ပြီးပထမဆုံးအကြိမ်ဖြစ်နေဒီကနေ့မှာလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့မှာပဲစီရီယံလုံနေကြတဲ့နိုင်ငံဝန်ထမ်းတွေကိုရက်ရွာကနေကူညီပေးကြဖို့တိုက်တွန်းတဲ့ဟောပြောမှုကိုလည်းလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာလုံနိုင်ခဲ့တယ်လို့ဆန္ဒပြတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါဗ
ျ။မနေ့ကသဘောတူတပိတ်ကော်မတီသဘောတူတပိတ်စစ်ကြောင်းဖြုတ်ခွဲခံလိုက်ရခံလဲရတော့ဒီနေ့သဘောတူတပိတ်ကော်မတီကနေပြီးတော့တပိတ်စစ်ကြောင်းတွေထွက်ဖြစ်တယ်။ပြီးတော့စစ်ကြောင်းထွက်ခင်မှာတိုင်းမှာဒီစီရီယံတွေကိုCDN လုတ်ထားတဲ့နိုင်ငံဝန်ထမ်းတွေကိုကာကွယ်ပေးဖို့လက်ရလူတူကနေပြီးတော့ဒီကိုအနည်းနာမှာရှိနေတဲ့ဒီ CDN လုတ်ထားတဲ့နိုင်ငံဝန်ထမ်းတွေကိုကိုရကိုရထဲမှာရှိတဲ့ CDN ဝန်ထမ်းတွေကိုကာကွယ်ဆောက်ရှောက်ပေးဖို့အဓိကထားပြီးတော့ဒီလူစီကြားတဲ့အစည်းအဝေးမှာဒီဟောပြောမှုတွေလုပ်ခဲ့တယ်
နေ့စဉ်ဆန္ဒပြနေကြဖားကဲမြို့မှာလည်းမိုးရေရွာသွန်းနေတဲ့ကြားကပဲလူရနဲ့ချီလမ်းလျှောက်ချီတက်ဆန္ဒပြကြပါတယ်။တဝဲလောင်းလုံးဒီမော်ဆိုမုံရွာတောင်သာပခုတ်ကူနဲ့ရင်းမပင်မြို့တွေမှာလည်းလူရနဲ့ချီပြီးတော့လမ်းလျှောက်တဲ့ဘိတ်ပျောက်ကြားတဲ့ဘိတ်လူမဲတဲ့ဘိတ်တွေနဲ့ဆရာနာရှင်ကိုပုံစံမျိုးစုံနဲ့ဆန္ဒပြခဲ့ကြပါတယ်။အာနာသိမ့်ခဲ့တာရပ်ပေါင်း100ကျော်လာတဲ့အချိန်အထိစစ်ကောင်စီတပ်တွေဘက်ကအင်အားသုံးပစ်ခတ်ဖမ်းဆီးမှုတွေကြောင့်လူ980ကျော်တေဆုံးခဲ့ရပြီးလူပေါင်း3800ကျော်ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။